၎င်းပြည်နယ်မြောက်ပိုင်းမောင်းတော်မြို့နယ်မှာတခုတဲချန်နေတဲ့စစ်ကောင်စီရဲ့နှက္ခက၅တပ်စခန်းကိုအပိသက်သိမ်းပိုင်နိုင်ဖို့ထိုးစစ်အရှိန်မြင့်တိုက်ခိုက်နေတယ်လို့အေအေဘက်ကဒီအပိုက်ထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဘက်ကလည်းလေချောင်းကတိုက်ခိုက်တာကြောင့်အနီးနားကကျေးရွာတို့မိလောင်နေတယ်လို့ဒေသခံတွေကဆိုပါတယ်။ဒါပြင်အန်းနဲ့ကွာမြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါ။ရခိုင်ချင်းနေကိုရန်ကုန်ကပေးပို့ထားတဲ့တရင်ကိုနန်းအောင်ကတင်ပြပေးပါမယ်။
ရှိခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်မြို့နယ်ကိုအပြီးသက်သိမ်းပိုင်နိုင်ဖို့အာရခတတ်တော်အေအေဖက်ကထိုးစစ်ဆင်တိုက်ခိုက်နေတာလှနဲ့ချီရှိနေပြီဖြစ်ပါတယ်။မောင်တော်မြို့နယ်မှာစစ်ကောင်စီရဲ့နှာခခအငါတပ်ရင်းတစ်ခုသာကြန့်ရှိနေတာဖြစ်ပြီးအပြီးသက်သိမ်းပိုင်နိုင်ဖို့ထိုးစစ်အရှိန်မြင့်တိုက်ခိုက်နေတယ်လို့စက်တင်ဘာလ29ရက်နေ့ကထုတ်ပြန်ခဲ့တာပါ။လက်ရှိမှာတော့မောင်တော်နှစ်ဖက်တိုက်ပွဲတွေအကြီးအကျယ်ပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကနေအပြင်းထန်ခုခံနေတယ်လို့စစ်ရေးစောင့်ကြည့်သူရခိုင်ဒေသခံတဦးကပြောပါတယ်
။ဒီအေကထုတ်ပြန်ချက်ကဒီမိခဲ့တဲ့ဟို28ရက်နေ့ကထုတ်ပြန်ပြီးနောက်ပိုင်းမှာတကယ်ဒီလေကြောင်းတိုက်ခိုက်မှုတွေကတော်တော်လေးပြင်းနေခင်ဗျာ။ဒီဝိုက်တွဲလေရင်တွေနဲ့ရောချက်တိုက်လေရင်တွေအကုန်လုံးမြင်နေရတယ်ပေါ့လေ။ဒီဘုံအေတွဲကလည်းဘလောက်ဆိုတာတော့ခံမရခက်တဲ့အဲ့လောက်အခြေအနေဖြစ်တဲ့နောက်ပြီးတော့အဲ့ဒီမှာဒီစစ်ကောက်စီဖက်ကလက်နက်တွေပါတယ်လဲဖြစ်နိုင်တယ်ပေါ့လေထင်းနဲ့နေပြီးတော့အထုပ်တွေပါတယ်ကြီးရှာတာရှိတဲ့ကနောက်ပြီးတော့အဲ့ဒီမှာဒီဘုံချေတိုက်ခိုက်မှုတွေကြောင့်ဒီမောက်တော်မျိုးအနေနာကရက်ွက်တယ်ဖြစ်တဲ့ဒီဝီမလာတို့ပါတို့အဲ့ဖက်မှာမင်းလာတာလည်းမြင်ရတယ်ခက်တာကဒီပျက်စီးဆုံးရှုံးမှုအခြေအနေဘယ်လောက်ရှိလဲဆိုတာတော့မသိကြဘူးတိုက်ပွဲတွေပြင်းထန်နေတယ်ဆိုတော့အဲ့လိုအခြေအနေပါတိုက်ပွဲတော့တကယ်ပြင်းထန်တဲ့အခြေအနေရှိတယ်
တဆက်တည်းမှာပဲစစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြွနယ်မှာလည်းနှစ်ဖက်တိုက်ပွဲတွေရှိနေတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်သိသလောက်ဆိုရင်ဒီဟိုဟာဒီတောင်ကုန်းမှာလည်းတိုက်ပွဲဖြစ်တာရှိတယ်ဒါပေမဲ့ဟိုဟာ29ရက်နေ့လောက်ကဒီတောင်ကုန်းနားမှာရှိတဲ့တက္ကသိုလ်နောက်ကဒီစစ်ကောင်စီစခန်းတစ်ခုကိုအေဖက်ကဒီဒုံးနဲ့တိုက်ခိုက်ခဲ့တာရှိတယ်အဲ့မှာထိတဲ့တိုက်ပွဲနင်းငယ်ဖြစ်ခဲ့တာရှိတယ်နောက်ပြီးတော့ဒီအမ်ဖက်မှာလည်းရှိတယ်ခင်ဗျာအမ်ဖက်မှာကဒီအေဖက်ကတိုက်နေတာတော့မေးတောင်ကိုတိုက်နေတာရှိသလိုဒီအမ်ဌာနရှုံးဒီအမ်မျိုးဘော်ပေါ့လေအဲ့မှာတဲရင်တွေကိုလည်းပြစ်ခတ်တာတည်းရှိတယ်အဲ့မှာနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားမှုတွေလည်းရှိတယ်မြေပြင်အခြေအနေကချုပ်ထွင်းနေတော့ဒီထိခိုက်မှုအခြေအနေတော့တော်တော်လေးခက်တယ်ခင်ဗျာမသိရဘူးဒါပေမဲ့တိုက်ပွဲဖြစ်တာတော့ရှိတယ်ခင်ဗျာ
ကြအပြင်ရခိုင်တောင်ပိုင်းကကွာမြို့နယ်အတွင်းမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ရှိနေသလိုတောင်ကုန်းမြို့နယ်မှာလည်းနှစ်ဖက်စီရီတင်းမာနေတယ်လို့ဒေသခံတွေကပြောပါတယ်။တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာလည်းစစ်ကောင်စီရေတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေရှိသလိုအနီးအနားကကြေးရွာတွေကိုလေကြောင်းကနေလာရောက်ပစ်ခတ်တာတွေလည်းရှိတယ်လို့မြို့ခံတဦးကပြောပါတယ်။
မခက်တိုက်ပွဲရတော့လေဟုတ်မရှိဘူးအဲ့ဒီကတော့ဒီစစ်တွေနဲ့ပုံသားကြောင့်ပုံချဖို့အဲ့လိုပုံနဲ့မျိုးတွေမှာတော့ရှိရဟိုတလောကဆိုတယ်ပါလေအဲဒဲရွာအဲ့ချွာနဲ့ရေရုပ်ရှင်အလားဒီရေရုပ်ရှင်ကနေပြီးတော့ရှင်နေနေပြီးတော့ဟာလက်နေကြီးနဲ့အေးဖက်ကနေပြီးတော့ထူလို့အမှန်နဲ့ဟိုဒဏ်ရတဲ့ပြဿနာတွေလို့လည်းကြားလိုက်တယ်အဲ့လိုမျိုးထိတွေ့တိုက်ပွဲတော့မရှိဘူးဒီရတဲ့ရန်ပြီးတော့လည်းထူနေရပါဟိုဥမာပေါ့ရှင်မင်းငန်းနေဒီဘက်ကိုရှင်မင်းငန်းဘက်ကိုဆန်းထုတ်လာရှိရယ်။အဆောရှင်မင်းငန်းကတော့ပောက်တော့တာမှုဘက်ကိုဆန်းထုတ်လာတော့ပုံနှကျုံဘက်ကိုဆန်းထုတ်လာတော့အဲ့လိုမျိုးတွေရှိရယ်အကုန်
။အာရခတက်တော်အေးနဲ့စစ်ကောင်စီတို့ကြားရှခိုင်ပြည်နယ်ဘက်မှာတကြော့ပြန်တိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတာအခုဆိုရင်ဆယ်လကျော်ရှိနေပြီဖြစ်ပြီးရှခိုင်ပြည်နယ်ကမြို့နယ်ဆယ်ခုနဲ့ချင်းပြည်နယ်ပလဲဝမြို့နယ်တွေကိုအေးဖက်ကတိမ့်ပိုက်ထိန်းချုပ်ထားနိုင်တာလည်းဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့အေအေထိန်းချုပ်တဲ့မြို့နယ်တွေနဲ့တခြားမြို့နယ်တွေကိုလေကြောင်းကနေလာရောက်ပုံကျတာတွေဒီလအတွင်းမှာတိုးမြင့်လှုပ်ဆောင်နေတာပါဒီရက်ပိုင်းအတွင်းမှာပဲတောင်ကုန်းတန်တွဲနဲ့ကွာမြို့နယ်တွေကိုလေကြောင်းကနေပစ်ခတ်ခဲ့တာကြောင့်အရက်သားဒါဇင်နဲ့ချီတည်ဆုံးပြီးထိခိုက်ဒဏ်ရာရသူအများပြရှိတယ်လို့လည်းသိရပါတယ်